မြန်မာအစိုးရကဒီကနေ့ဒုတိယဝန်ကြီးအသစ်နဲ့ရဲချုပ်အသစ်တွေကိုခန့်အပ်လိုက်တဲ့အကြောင်းထုတ်ပြန်ကြေညာပါတယ်ဒုတိယဝန်ကြီးအသစ်ခန့်အပ်မှုတွေကတော့သိပ္ပံနဲ့နီးပညာဒုတိယဝန်ကြီးတွေအဖြစ်ဦးဘတ်ရွှေနဲ့ဒေါက်တာအောင်မြတ်ကျော်တို့ကိုခန့်အပ်လိုက်တယ်လို့ရန်ကုန်စီးပွားရေးတက္ကသိုလ်ပမောက္ခချုပ်ဒေါက်တာဆန်းလွင်နဲ့ဒေါက်တာဇော်မင်းအောင်တို့ကိုပညာရေးဒုတိယဝန်ကြီးတွေအဖြစ်ခန့်အပ်လိုက်ပါတယ်အလုတ်သမားအလုတ်ကိုင်းနဲ့လူမှုဖူလုံရေးဒုတိယဝန်ကြီးတွေအဖြစ်ဒုတိယဝန်ကြီးအဖြစ်ဦးထင်အောင်ကိုခန့်အပ်လိုက်ပြီးတော့ဦးမြင့်သိန်းကိုတော့ယထာပို့ဆောင်ရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးအဖြစ်တာဝန်ပေးလိုက်ပါတယ်။လက်ရှိဒုတိယရဲချုပ်ရဲမှူးချုပ်ဇော်ဝင်းကိုရဲချုပ်အဖြစ်ခန့်ထားလိုက်ပြီးတော့ရဲချုပ်နဲ့ပြည်ထရေးဒုတိယဝန်ကြီးတာဝန်ကိုတွဲဖက်ပြီးတော့ယူထားတဲ့ဗိုလ်မှူးချုပ်ကျော်ကျော်ထွန်းကိုပြည်ထရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးအဖြစ်ခန့်ထားလိုက်ပါတယ်။အခုလိုဒုတိယဝန်ကြီးအသစ်တွေအဖြစ်တာဝန်ပေးအပ်မှုကိုသမ္မတဦးသိန်းစိန်ကိုယ်တိုင်လက်မှတ်ရေးထိုးပြီးတော့ထုတ်ပြန်လိုက်တာပါ။လက်ရှိပညာရေးဝန်ကြီးဦးအေးကျူနဲ့မိသားဝန်ကြီးဌာနပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအေးကျူနဲ့မိသားဝန်ကြီးဌာနဒုတိယဝန်ကြီးသူရဦးတောင်းလွင်တို့ကိုမိမိဆန္ဒအလျောက်ယာတုကနေနှုတ်ထွက်ခင်ပြည်တော်လဲထုတ်ပြန်ကြေညာပါတယ်